ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းယူခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ပြေချိုးဖောက်မှုနဲ့ထောင်နှံခုနှစ်နှစ်စီချမှတ်တာခံနေရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ရဲ့အယူခံကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နေပြည်တော်တရားလွှတ်တော်ချုပ်မှာနှစ်ဖက်ရှိနေတွေကအင်ကာနေမှာရှောက်လဲချက်တွေတင်ပြခဲ့ကြပါတယ်။ဒီလိုအယူခံဝင်ဖို့ February 1ရက်နေ့ကတင်ခဲ့တာဖြစ်ပြီးနှစ်ဖက်ရှိနေရှောက်လဲချက်အပြီးမှာအယူခံနဲ့ပတ်သက်ပြီးအမိန့်ချဖို့တရားသူကြီးဦးဆုံးနိုင်ကသဘောတူခဲ့ပေမဲ့ဘယ်နေ့အမိန့်ချမယ်ဆိုတာတော့သတ်မှတ်ခြင်းမရှိသေးပါဘူး။သူတို့နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ဦးခင်မောင်စောကသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့သတင်းတောက်တွေကိုပြောပါတယ်
။သူကတော့ဥပဒေနဲ့အညီနောက်တခါဒီလူလွတ်လပ်ခွင့်နဲ့သတင်းလွတ်လပ်ခွင့်တို့ရဲ့အမြင်အရဆိုရင်တော့တော်တော်ကြီးမြို့လဲ။ဆုံးဝင်တယ်လေ။ဒါမှဖြစ်မယ်မဖြစ်ဘူးဆိုတာဒါလေအရင်တော့ကလည်းကျွန်တော်ကဆုံးဆုံးမြို့လဲတာလေ။အောက်ရုံးကလေးကအဆုံးဆုံးမြို့လဲ။ဒါမြို့လဲတယ်ဖြစ်မှာလားရှိလား။အဆုံးဆုံးတော့လည်းပြင်ဆင်ပေါ့ပေါ့ရ။
အခုလိုယူခံဝင်မှုနဲ့ပတ်သက်ပြီး Writers သတင်း Editor ချုပ်ကကြားနာမှုမတိုင်ရင်ထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့တရားလွှတ်တော်ချုပ်အနေနဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာလွန်ခဲ့တဲ့15လကြာဥပဒေနဲ့ပြုမှုနေထိုင်ခဲ့ခြင်းကိုပြုပြင်နိုင်ဖို့အတွက်ဒါဟာအကောင်းဆုံးအခွင့်အလမ်းဖြစ်ပြီးဒီဖြောက်မှတ်ပြီးအားကြပွဲသတင်းတောက်နှုတ်တို့ဟာပြစ်မှုကျူးလွန်တာမရှိတဲ့အတွက်အမြန်ဆုံးပြန်လွှတ်ပေးတင်တယ်လို့ဖော်ပြထားပါတယ်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာအင်းစင်အချင်းတောင်မှအချင်းချခံနေရတာဖြစ်ပြီးအင်ကန်နေကတရားလွှတ်တော်ချုပ်မှာယူခံဝင်မှုကိုတော့သူတို့ရဲ့ဇနီးတွေနဲ့တမိငယ်တွေပါလာရောက်ခဲ့ကြတာဖြစ်ပါတယ်ကိုလာကြစစ်ဆေးခဲ့တဲ့သူတို့ရဲ့အမှုကိုပြီးခဲ့တဲ့နှစ်စက်တင်ဘာမှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လှည့်ဝှက်ချက်အုပ်တွေနဲ့ထောင်နှံခွန်းနဲ့ချမှတ်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းတရားလွှတ်တော်မှာယူခံဝင်ခဲ့ပေမဲ့ပယ်ချလိုက်တဲ့အတွက်အခုနေပြည်တော်တရားလွှတ်တော်ချုပ်မှာနောက်တစ်ဆင့်အယူခံဝင်ကြတာလည်းဖြစ်ပါတယ်အခုယူခံဟာ Writers သတင်းတောင်နှစ်ယောက်ပြန်လည်လွတ်မြောက်ဖို့တရားဥပဒေအရဆောင်ရွက်နိုင်တဲ့နောက်ဆုံးအဆင့်လှုပ်ဆောင်မှုလည်းဖြစ်ပါတယ်။သတင်းတောက်ကိုကျော်ဆိုးနဲ့ကိုဝါလုံးတို့ဟာ2019ဩဂုတ်လတွင်ရခိုင်ပြည်နယ်မြောက်ပိုင်းဖြစ်ပွားတဲ့ပဋိပက္ခရုံနဲ့ပတ်သက်ပြီးသတင်းရယူဖို့စူးစမ်းအဖမ်းခံခဲ့ရတာဖြစ်ပါတယ်။